နေတဲ့ပင်လယ်ထဲမှာနေမြေပိုင်ဆိုင်မှုဆိုင်အငင်းပွားနေတာနဲ့ပတ်သက်ပြီးဆွေးနွေးမှုတွေစပြီးလုပ်ဖို့နဲ့တကယ်လို့မလုပ်ဘူးဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်ကြောင်းတူရကီသမ္မတ Recep Tayyip Erdogan ကဂရိကိုသတိပေးလိုက်ပါတယ်။နေတဲ့ပင်လယ်အရှေ့ပိုင်းကရေနံနဲ့သဘာဝဓာတ်ငွေတိုက်တွေတူးဖော်ရေးနဲ့ပတ်သက်ပြီး Greek နဲ့ Cyprus တို့နဲ့တူရကီအငင်းပွားနေကြတာဖြစ်ပြီးသူတို့အားလုံးဟာပိုင်းနဲ့အငင်းပွားနေတဲ့နေရာအတွက်ရေတပ်ရောလေတပ်တွေကိုပါချထားကြတာဖြစ်ပါတယ်။ဒီရေသအတွက် Greek နဲ့ Cyprus တို့ကသူတို့ရဲ့ရေပြင်စီးပွားရေးပိုင်းနဲ့ဇုံတွေကိုဆွဲထားကြပါတယ်။လက်ရှိရေးဆွဲထားတဲ့တရားနည်းလမ်းမကျတဲ့မြေပုံတွေနဲ့ဆေးရဆက်တန်းတွေကိုဖျက်ပစ်ဖို့အတွက်တူရကီမှာနိုင်ငံရေးစီးပွားရေးနဲ့စီးအင်အားတွေရှိတယ်ဆိုတာသဘောပေါက်လာမှာဖြစ်ကြောင်းနဲ့တူရကီဘက်ကဖြစ်နိုင်ချေအားလုံးနဲ့အကျိုးဆက်တွေအတွက်အသင့်ပဲလို့လည်းတူရကီသမ္မတကပြောပါတယ်။ဒေသရင်းလက်နက်ကိုင်ပဋိပက္ခဖြစ်လာမဲ့အန်တီယာရှော့ချဖို့ Greek နဲ့တူရကီစစ်တပ်တာဝန်ရှိသူတွေစဆွေးနွေးနေပြီလို့NATO မဟာမိတ်အဖွဲ့ပြောကြားခဲ့တဲ့နောက်မှာတူရကီသမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တူရကီဟာနေတဲ့ပင်လယ်အရှေ့ပိုင်းဒေသတွေမှာသူ့ကိုဆန့်ကျင်မှုတွေကြဲကြဲပြန့်ပြန့်နဲ့ကြုံနေရတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂကလည်းတူရကီရဲ့တရားမဝင်လုပ်ရက်တွေလှုပ်လာမှာကိုဆန့်ကျင်တဲ့အနေနဲ့အရေးယူဒဏ်ခတ်နိုင်ကြောင်းချိန်ချောက်ခဲ့တာပါ။